ပိုရင်းမင်းကြီးဖတ်စစ်စီဒီကနေ့ဂျပန်နိုင်ငံခီးစဉ်ဆုံးသတ်မှာတော့မျော်လင့်ချက်တွေအပြည့်နဲ့နာဂတ်ကုကိုဖန်တီးနေအောင်ကြိုးပမ်းကြဖို့ကတိဆက်တူကကျောင်းသားတွေကိုတိုက်တွန်းလိုက်ပါတယ်ဂျပန်နိုင်ငံမှာလူသားစံပြီးခရီးနာနဲ့ကျင်နာမှုတွေရှိတဲ့လူသားဝန်းကိုဖန်တီးဖို့ဆန္ဒရှိနေကြတယ်လို့သူ့အနေနဲ့ခန်းစားမိတဲ့အကြောင်းလဲဆိုဖီယာတက်တူမှာမင်ချာခဲ့တာပါလူမှုတိုင်းဝန်းနဲ့ရင်ချင်းမှုတွေကပိုင်းခြားထားတာတွေကိုတက်တူတွေကပေါကူဆက်သွေးပြီးလို့လဲပိုရန်မင်းကြီးကတိုက်တွန်းနေပါတယ်အာရှတက်ရဲ့ရင်ချင်းမှုတွေမှာအဝင်းကျင်ကိုချစ်မြတ်လို့ရအလေးထားရှိတဲ့အတွက်ကဘာမြင့်ကြီးကိုကာဝယ်ဆွတ်လျှောက်လူစိတ်တွေကိုတတ်တာကြဖို့လဲမင်ချခဲ့တာပါခတိသာသနာပိုင်းပုံရမ်းမင်းကြီးရဲ့အစောပိုင်းဂျပန်နိုင်ငံခီးစင်မှာတော့နျူကလ িয়ার နဲ့ဆန့်ကျင်ရေးအလေးထားခဲ့ပါတယ်တတော်80နှစ်အရွယ်အာဂျင်တီးနားနိုင်ငံဘွားပုံရမ်းမင်းကြီးဆန့်ဆက်စာစင်နေမှာပဲတိုကျိုမြို့တော်ကိုလေကြောင်းကနေရောက်လာတာပါဒီနောက်မှာတော့ဒုတိယကမ္ဘာစစ်ပြီးဆုံးကနေ1945ခုနှစ်မှာအမေရိကန်ကအနုယူပုံကျဲချခဲ့ရကလူပေါင်းတစ်သိန်းကျော်ဖွဲ့ချင်းပြီးတည်ဆုံးခဲ့ရတဲ့ဟီရိုရှိမားနဲ့နာဂါစကီမြို့တွေကိုပုံရမ်းမင်းကြီးခီးဆက်ခဲ့တာဖြစ်ပါတယ်နာဂါစကီမြို့မှာတင်းတင်းနေနေကမင်ချဲရမှာတော့နိုင်ငံရေးကောင်းဆောင်နေနေနဲ့နျူကလ িয়ার လက်နက်တွေကိုဆွလုပ်ကြဖို့နဲ့လက်နက်ကြမ်းဆိုင်တပ်ဆင်မှုတွေကိုဆွလုပ်ကြဖို့တိုက်တွန်းနေတာပါဂျပန်နိုင်ငံမတိုင်ခင်ထိုင်းနိုင်ငံခီးစင်မှာတော့ဘာသာရေးယုံကြည်မှုကွဲပြားမှုတွေကိုပြစ်ခတ်ရဖို့နဲ့ရင်းချင်းကိုရှေ့ရှုကြဖို့အထူးကမင်ချာခဲ့ပါတယ်အခုချိန်အာရှခီးစင်မတိုင်ခင်ပုံရမ်းမင်းကြီးဖက်စစ်တာ2014ခုနှစ်မှာဖိလစ်ပိုင်နဲ့သီရိလင်္ကာနိုင်ငံ2019ခုနှစ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုလည်းကြွားရောက်ခဲ့ပါတယ်